Internet လူမှုကွန်ရက်တွေပေါ်မှာနိုင်ငံတော်အကြီးအကဲတွေကိုပုတ်ခတ်ပြောဆိုပြီးလူမျိုးဘာသာအရအမုန်းပွားစေမဲ့စကားတွေပြောဆိုသူတဦးကိုအာဏာပိုင်တွေဖိုင်ဆီးလိုက်ပါပြီ။လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်လာစေမဲ့လှုံ့ဆော်ရေးသားမှုတွေအခုလှတွေအတွင်းမှာအတွင်းမှာတိုးပွားပြန့်နှံ့လာနေတဲ့အချိန်မှာပဲအခုလိုအမုန်းစကားပွားသူတဦးကိုဖိုင်ဆီးမှုဟာအစိုးရတဲ့လက်ထက်ပထမဆုံးဖြစ်ရဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုချက်တွေကိုကိုရနိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံတော်ကြီးကဲတွေကို Facebook လူမှုကွန်ရက်စာမျက်နှာပေါ်ကနေစော်ကားပုတ်ခတ်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့တရားစွဲခံထားတဲ့မတူကွဲပြားခြင်းနဲ့ညီညာရေးပါတီဥက္ကဋ္ဌဦးနွေမျိုးဝေကိုအာဏာပိုင်တွေကမေလ၄ရက်နေ့ကဖမ်းဆီးခဲ့ပြီးအခုဆိုရင်သူ့ကိုပသိင်ကျင်းထောင်မှာထိန်းသိမ်းထားလိုက်ပြီးဖြစ်ပါတယ်။ဦးနွေမျိုးဝေဟာတိုင်းပြည်တွင်းမှာအကြမ်းဖက်မှုတွေအမုန်းပွားမှုတွေဖြစ်အောင်လှုံ့ဆော်နေသူဖြစ်တဲ့အတွက်ဖမ်းဆီးတဲ့လို့နိုင်ငံရေးအကဲခတ်သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။ဦးနွေမျိုးဝေကသူ့ရဲ့နာမည်အစ်စ်မှန်သူ့ရဲ့ဒီပါတီဥက္ကဋ္ဌရာထူးအစ်စ်မှန်သူ့ရဲ့အကောင့်အစ်စ်မှန်နဲ့ Facebook ထဲကနေပြီးတော့မှသူကအဲ့ဒီဘာသာရေးလူမျိုးရေးအမုန်းပွားစေတဲ့ဟာတွေကိုဖြန့်ဖြူးတာတွေတော်တော်လုပ်တယ်ဒါအမုန်းပွားမှုကိုသူဖြန့်ဖြူးတယ်ဒုတိယတစ်ခုကတော့အကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာတွေကိုလည်းသူပြောင်ပြောင်တင်းတင်းလုပ်တယ်နောက်တတိယတစ်ခုကြတဲ့ခါကျတော့ဒေါ်ဆန်းစုကြည်လိုပုံကိုမျိုးကိုဟိုပုံကိုရေးရဒါရုပ်ရင်ကြမ်းတမ်းစွာအဲဒီပြောဆိုရိုင်းစိုက်မှုတွေပါတွေကိုလည်းနောက်ပြီးတော့မှဒီအကြမ်းဖက်ဖို့လှုပ်ရှားသူအဖြစ်ကိုလည်းသူကလုပ်တယ်။ဟိုးနကူတည်းကသူ့ကိုအရေးယူသိမ့်တာပါ။သူကတိုင်းပြည်ထဲမှာဟိုပိုထီးလက်ရောက်နီးဟိုမဟုတ်ပေမဲ့လည်းအကြမ်းဖက်ဖို့လှုပ်ရှားတဲ့အဲဒီထဲမှာတော့အချိုးအဆုံးဒီပုံကိုတရားလို့ထင်တယ်အခုလိုရေးယူလိုက်တာကောင်းတယ်လို့မြင်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအမေရိကန်တိုင်ယွန်ကထုတ်ပြန်ချက်ထဲမှာဆိုရင်ရိုဂျာဆိုတဲ့အတုံးလုံးနဲ့ပတ်သက်ပြီးလက်ရှိ NLD အစိုးရကမကန့်ကွက်ခဲ့တာကြောင့်ဥနေမျိုးတွေကနိုင်ငံတော်အကြီးအကဲတွေကိုပုတ်ခတ်ပြောဆိုခဲ့တာဖြစ်ပါတယ်အခုလိုလူမျိုးရေးဘာသာရေးအမုန်းပွားစေမဲ့ကိစ္စတွေပြန်ပြီးဖြစ်လာတဲ့အပေါ်မှာရန်ကုန်တိုင်းဒေသကြီးတင်ငန်းကျော်လွတ်တော်မဲဆန္ဒနယ်အမတ်တက်ကလွတ်တော်ကိုစလဲကိုနေဖုံးလက်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ထင်တာအစိုးရတက်အစိုးရတက်တက်ပြီးတိတ်မကြခင်မှာပဲလေသလားဒီကိစ္စတွေကလည်းပြန်ပြီးတော့ဖြစ်လာတယ်။ဟိုဒီရွှေဘုံဘုရားမှာဈေးရောင်းတဲ့ကိစ္စကိုသွားပြီးတော့အဲ့လိုမျိုးဟာတိမ့်တဲ့ကိစ္စတွေနောက်ပြီးတော့ဒီဟိုဟာပေါ့နော်ဒီနိုင်ဟိုဒီဖန်အမဘေးရင်ပြည်နယ်မှာအဲ့လိုမျိုးစေတီတဲတဲ့ကိစ္စတွေပေါ့နော်အဲ့ကိစ္စတွေကဇက်တိုက်ဆိုလို့ဖြစ်လာတော့ကျွန်တော်အဲ့ရောတော့ပြောလိုက်ပါသေးတယ်ဒါနည်းနည်းဒီစိုးရွားတက်ကိုဒီသေးလို့ဆန်းတဲ့ပုံစံမျိုးတောင်ဖြစ်တယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့မြင်တယ်
ဦးနေမျိုးဝေရဲ့ဘာသာရေးလူမျိုးရေးအမုန်းပွားစီမဲ့ပြောဆိုရေးသားမှုတွေဟာတည်သေးဥပဒေတွေကိုချိုးဖောက်နေတဲ့အပြင်တိုင်းပြည်တည်ငြိမ်ရေးကိုပါထိခိုက်စေတဲ့အတွက်နိုင်ငံတွင်းမှာရှိတဲ့လူမှုဖွဲ့စည်းတွေကြအမုန်းမပွားစေဖို့အတွက်ရေတိုရေရှည်နီးတွေနဲ့ဖြည့်ရှင်းတင်တယ်လို့ဦးစီသူအောင်မြင့်ကမြင်ပါတယ
်ရေတိုနီးမှာကျတော့တရားဥပဒေစိုးမိုးရေးကိုခိုင်ခိုင်မာမာလုပ်တာပေါ့ဥပဒေပြဋ္ဌာန်းရမယ်ဥပဒေနဲ့အညီလိုက်နာအောင်လုပ်ရမယ်ခုနတော့လို့အကြမ်းဖက်မှုလှုံ့ဆော်တာတွေရှိပြီးဆိုရင်ချက်ချင်းရေးယူရမယ်အဲ့ဒါတွေကတော့ရေတိုနီးတွေပါဒါပေမဲ့အဲ့ဒီရေတိုနီးတွေနဲ့ကတော့ဒီပြဿနာကြီးကိုကုစားဖို့ဆိုတာတော်တော်မလွယ်ပါဘူး။ရေရှည်မှာကြတော့ကျောင်းနေပါဒီမှာသင်ယူညွှန်းသားနေမှာဒီဘာသာပေါင်းစုံအဲ့ဒီချစ်ကြည်ညီညွတ်ဖို့ဆိုတဲ့ဟာလေးတွေဖြည့်သွင်းတာတွေအစားငယ်စဉ်ကလေးကစပြီးတော့သင်ကြားတာတွေအဆုံးပေါ့အကုန်လုံးလုပ်ပြီးတော့မှသာဒီဟာကြီးကရေရှည်မှာဒါညော့နေသွားမယ်လို့ကျွန်တော်တို့ဆက်လို့ရပါတယ်
နိုင်ငံတော်ကြီးကဲတွေအပေါ်ပုတ်ခတ်စော်ကားတာတွေလောင်ပြောင်တျော်တာတွေကိုအေးအေးယူတင်တယ်လို့အမုန်းပွားစေမဲ့လှုံ့ဆော်ရေးသားမှုတွေကိုလည်းအေးအေးယူတင်တယ်လို့ကိုနေဖုံးလက်ကတော့အကြံပြုပါတယ
်ချစ်တင်တာတော့ဗျာအရင်ဆုံးလက်ထက်တုန်းကတော့ကျွန်တော်တို့မြင်နေရပဲလေဒီနိုင်ငံတော်ကြီးကဲတွေကိုဟိုဟာတခုခုအဲ့လိုမျိုးရွေးချယ်နေကြတယ်နဲ့ဟိုဟာဖြစ်တယ်ဆိုတဲ့ကိစ္စမျိုးဆိုတာအချစ်သမီးကိစ္စဗျာနောက်ပြီးတော့ဒါမောင်ဆောင်ခါကိစ္စဗျာနောက်ပတ်သက်ကွန်ဂျာလီကိစ္စဗျာအဲ့လိုကိစ္စမျိုးတွေဆိုရင်တော့သူကလုံးဝအတိမခံပဲနဲ့ဒါတရားအေးအေးယူဆောင်ရတာရှိတယ်။ဒါပေမဲ့အဲ့ဘာသာရေးနဲ့ပတ်သက်ပြီးတော့ဒီအမုန်းဟိတ်စ်ပီးစတဲ့ရဲ့တောင်းနေကြတော့ဒါဘာမှအေးအေးဆောင်ရတာမျိုးမရှိဘူးဆိုတဲ့အနေအထားမျိုးဒါအရင်ဆိုရတော့ဖြစ်ခဲ့တယ်ပေါ့နော်။ဒါပေမဲ့အခုအချိန်မှာတော့ကျွန်တော်ကတော့ဒါအခုလက်ရှိဆိုရအောင်တော့ကျွန်တော်ကဒါနိုင်ငံတော်ကြီးကတော့ပုံကိုရင်ဆော်ကားတာလည်းမကောင်းဘူးပေါ့နော်။ဒါအဲ့အရာတွေကိုလည်းအေးအေးယူဆောင်ရတယ်လို့တစ်ဖက်ကလည်းဒီဘာသာရေးလူမျိုးရေးအထူးအရောင်းဖန်ပြီးနေတဲ့အကောင့်တွေကိုလည်းပဲအဲ့တနည်းနည်းပဲရေးသားမှုတွေကျွန်တော်လုပ်တယ်လို့ထင်ပါ
တယ်။နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကိုလူမှုကွန်ရက်စာမျက်နှာတွေကတဆင့်စာရေးဗီဒီယိုဖိုင်တွေတင်ပြီးပုတ်ခတ်ခဲ့တာကြောင့်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဗိုလ်အလုံးမှုဆောင်ဦးဝေရန်အောင်ကကံကြီးတော်မြို့မရက်စခန်းမှာဆက်သွယ်ဥပဒေပုံမှန်66ဂါကြီးနဲ့ဦးနေမျိုးဝေကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။